တူပီဆိုင်ရာကနေဒါသန်တမန်ဟောင်းတူတရုတ်နိုင်ငံအမျိုးသားလူမျိုးရေးကိုအန္တရာယ်ပြုရဲဆိုရဲဆွဆွဲခြင်းနဲ့တနင်္လာနေ့ကဖမ်းဆီးခဲ့ကြောင်းတရုတ်အစိုးရကဗိုလ်ထူးနေမှာကြေညာပါတယ်။မိုက်ကယ်ကော့ဗရင်းဟာတိုင်းပြည်ရဲ့လူမျိုးရေးအန္တရာယ်ဖြစ်စေမဲ့လူရက်တွေမှာပါဝင်လှုပ်ဆောင်နေတယ်လို့သံသယရှိရတဲ့အတွက်ဒီလိုဖမ်းဆီးလိုက်တာဖြစ်တယ်လို့တရုတ်နိုင်ငံပိုင်းသတင်းဌာနက VOA ကိုပြောကြားလိုက်ကြပါ။ဒီထက်ပိုပြီးအစီအစိတ်တော့ပြောမထားပါဘူး။တရုတ်တယ်လီကွန်ကုမ္ပဏီအကြီးအကဲမန်ဝမ်ချူကိုကနေဒါကဖမ်းဆီးခဲ့ပြီးတပတ်တောင်မကြာခင်မှာပဲကနေဒါသံတမန်ဟောင်းကိုတရုတ်ပြည်ကအခုလိုဖမ်းဆီးလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တရုတ်နဲ့ကုန်သွယ်ရေးသဘောတူညီမှုအတွက်အထောက်အကူဖြစ်မယ်ဆိုရင်မန်ဝမ်ချူအဖန်ခံရတဲ့အမှုမှာကြာဝင်ဆောင်ရွက်မယ်လို့ပြောကြားထားပါတယ်။အမေရိကန်ရဲ့အီရန်အပေါ်ဒဏ်ခတ်ပိတ်ဆို့မှုကိုချိုးဖောက်တယ်ဆိုပြီးအမေရိကန်ရဲ့ဖန်ဝရံအရာတရုတ်ကုမ္ပဏီအုပ်ချုပ်ရေးမှူးမန်ကိုကနေဒါရဲတပ်ဖွဲ့ကဗန်ကူးဗားလေဆိပ်မှာဖမ်းဆီးခဲ့တာဖြစ်ပြီးအင်္ဂါနဲ့ညနေပိုင်းမှာတော့အမခန်နဲ့ပြန်လွှတ်ပေးခဲ့ပါတယ်။အခုတော့မန်ဝမ်ဂျူဟာအမေရိကန်ပြည်ထောင်စုဆီလွှဲပြောင်းပေးခံရမယ့်အရေးဆောင်ဆိုင်နေပါတယ်။